ပြင်းပြင်းနဲ့အပါအဝင်မြန်မာနိုင်ငံအတွင်းကတခြားဒေသတွေမှာအကြမ်းဖက်မှုတွေအရှိန်မြင့်ဆက်လက်ဖြစ်ပေါ်နေတဲ့အပေါ်အထူးဆိုရင်ကြောင့်ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်တဲ့နိုလင်းဟေဇာကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။အဲ့ဒီအကြမ်းဖက်မှုတွေကြောင့်အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ထောင်ပေါင်းများစွာသောဒေသခံပြည်သူတွေအိုးအိမ်ဆုံးခွာထွက်ပြေးနေကြရတာမှာနိုင်ငံအတွင်းမှာလည်းပိတ်မိနေသူတွေအများအပြားရှိနေသလိုအင်းနီးချင်းနိုင်ငံအတွင်းကိုထွက်ပြေးသွားကြသူတွေဟာလည်းအကူအညီတွေလိုအပ်နေတယ်လို့နိုလင်းဟေဇာရဲ့ကြေညာချက်မှာဖော်ပြပါတယ်။ကုလသမဂ္ဂလူညွန်ရေးကောင်စီကတောင်းဆိုထားတဲ့အတိုင်းဒီပဋိပက္ခမှာပါဝင်ပတ်သက်နေသူတွေအားလုံးအနေနဲ့ပြည်သူလူထုရဲ့အကျိုးစီးပွားကိုရှေ့ရှုပြီးဒီပြဿနာကိုညှင်းညမ်းတဲ့နည်းနဲ့ဖြေရှင်းနိုင်အောင်ကြိုးစားလှုပ်ဆောင်ကြဖို့အထူးကိုယ်စားလှယ်ကထားလောင်းတောင်းဆိုတဲ့အပြင်အာဆီယံဘုံသဘောတူညီချက်၅ချက်မှာတောင်းဆိုထားတဲ့အတိုင်းအကြမ်းဖက်မှုတွေကိုချက်ချင်းရပ်တန့်မှုအတွက်လည်းကြေညာချက်မှာတောင်းဆိုပါတယ်မြန်မာပြည်သူတွေဟာကိုဗစ် -19 ကာယရောဂါကြောင့်လူမှုစီးပွားအခက်အခဲတွေကိုရင်ဆိုင်နေကြရပြီးဖြစ်တဲ့အပြင်အခုလည်းလူသားချင်းစာနာမှုဆိုင်ရာဘေးဒုက္ခတွေနဲ့ထပ်ဆင့်ရင်ဆိုင်နေကြရတယ်လို့ဆိုပါတယ်အဲ့ဒီလိုဘေးဒုက္ခတွေကိုဖြစ်ပေါ်စေတဲ့တနတ်တန်တွေချုပ်ငင်းသွားအောင်လှုံ့ဆော်ပြီးဘေးဒုက္ခရောက်နေတဲ့ပြည်သူတွေကိုကူညီကြဖို့လိုအပ်ကြောင်းမြန်မာကလေးငယ်တွေရဲ့အနာဂတ်ဟာလည်းဒီအပေါ်မှာအများကြီးမူတည်နေကြောင်းကြေညာချက်မှာထပ်သွင်းဖော်ပြပါတယ်။အော်တိုဘားလကုန်ပိုင်းမှာကုလသမဂ္ဂအတွင်းရုံးမှုချုပ်ကယာဒုခန့်အပ်လိုက်ပြီးအခုလလယ်ပိုင်းမှာယာဒုတာဝန်တွေကိုစတင်ထမ်းဆောင်တဲ့စင်ကာပူနိုင်ငံသူနိုလင်းဟေဇာဟာမြန်မာနိုင်ငံပြည်ပခါမှာတက်ဆိုင်သူတွေနဲ့တိုင်ပင်ဆွေးနွေးမှုတွေလုပ်ဆောင်နေပြီးဒေသတစ်ခုလုံးကိုအကျိုးတောင်းနေတဲ့မြန်မာအရေးနဲ့ပတ်သက်လို့ဒီကိစ္စမှာတိုက်ရိုက်ပါဝင်ပတ်သက်နေသူတွေနဲ့ထိတွေ့ဆက်ဆံတာနားထောင်တာတွေလုပ်ဆောင်သွားမယ်လို့ဆိုပါတယ်။ဒါအပြင်သူ့အနေနဲ့မြန်မာပြည်သူတွေကိုပံ့ပိုးပေးနေတဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံမှာငြိမ်းချမ်းမှုပေါ်ထွက်လာအောင်ဆောင်ရွက်သွားမယ်လို့လည်းနိုလင်းဟေဇာရဲ့ကြေညာချက်မှာဖော်ပြပါတယ်ဒါဟာသူ့အနေနဲ့အတွင်းမှုကျွေးရဲ့မြန်မာနိုင်ငံဆိုင်ရာလူခွင့်ရဲ့အထူးကိုယ်စားလှယ်ယာဒုကိုလက်ခံပြီးတဲ့နောက်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့ပထမဆုံးအကြိမ်ကြေညာချက်ထုတ်ပြန်တာလည်းဖြစ်ပါတယ်ခင်ဗျာ